အငယ်ရီဒီနေ့ပေါ့နော်အစိုးရကလူငင်းချမ်းသာခွင့်နဲ့ပေါ့နော်အကျဉ်းသားတရားကျော်ပြန်လွှတ်တဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေဘလောက်များများများပါဝင်ပါလဲရှင်
အခုချိန်ကြီးကျွန်တော်တို့သိရတဲ့လောက်တော့52ယောက်ပါတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်သိရတဲ့လောက်ကအင်းစိန်မန္တလေးတောင်မူမြကျိနာပူတော်ဦးညောင်တုံးအဲဒီအချင်းထောင်တွေကလွတ်တယ်လို့ကျွန်တော်သိထားတယ်မြကျိနာထောင်ကဆိုလို့ရှိရင်ထောင်ထဲမှာ10နှစ်နီးပါးလောက်ကြာနေတဲ့ဆရာတော်ရှင်ညာနာပါပါတယ်ဆရာတော်ကဒီသီရဝါဒဟိုဗုဒ္ဓဘာသာကိုဝေဖန်နေဆိုပြီးတော့ဖန်စီသင်္ကေတချင်းကြားရတာပါအဲလိုပဲဒီအင်းစိန်ကနေဆိုလို့ရှိရင်ဥပမေလို့ပါပါတယ်နောက်ဒီကြောင့်ပဲမြေယာကိစ္စနဲ့သင်္ကေတတဲ့13ယောက်ပါတယ်အဲလိုပဲဒီမိုးမိုးမိကဒီအလုပ်သမားတွေပေါ့နော်သူတို့လည်းပြန်လွတ်လာတဲ့အထက်မှာပါပါတယ်ဆရာတော်52ယောက
်အခုဆိုရင်နိုင်ငံရေးအကျဉ်းသား52ဦးလွတ်မြောက်လာပြီဆိုတော့နိုင်ငံတော်ကအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားဘလောက်များများကြံ့နေသေးတယ်လို့များပြောလို့ရမလဲရှင်
ထောင်ချပြီးတော့88ယောက်ကျန်ပါပါပြီးတော့ဒီအမှုရင်ဆိုင်နေတာ49ယောက်ကျန်ပါလိမ့်မယ်အစိုးရဘက်ကဟိုဘလူပုံစံမျိုးနဲ့လုပ်နေတယ်ဆိုတော့ကသူတို့ဘက်ကပုံရင်းမြင်စားမှုမရှိတဲ့အတွက်ကျွန်တော်တို့သုံးသက်ရအရင်ခတ်ပါတယ်ဆိုတော့ဒါပေမဲ့တေချာတော်ကကျွန်တော်တို့ဒီမှာရှိတာတဲ့နိုင်ငံရေးအကျဉ်းသားတွေကချက်ချင်းချွန်းချက်မရှိချက်ချင်းလွတ်ပေးတင်တဲ့သူတွေဆိုရင်ပါ
ကြားတဲ့သတင်းတွေအရဆိုရင်ပေါ့နော်ဒီအမိတ်မချရသေးတဲ့အမှုတွေနောက်ဆက်တွဲအမှုရှိနေတဲ့သူတွေကိုပေါ့နော်ဒီနေ့လွန်ငင်းချမ်းသာခွင့်မှာမထည့်ပေးခဲ့ဘူးဆိုတာမျိုးကြီးလည်းကြားရပါတယ်ရှင်အငယ်တို့ဘလူများသိထားပါလဲဒီပေါ်ပါများပြောချင်ပါလဲရှင်
အတိအကျတော့ဒီအစိုးရအနေနဲ့ကအမျိုးသားပြည်နယ်ပြည်နယ်ရေးကိုကြီးပေးတယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချင်းချင်းမရှိလွတ်ပေးဖို့လိုပါတယ်။အဲ့လိုလွတ်ပေးဖို့လိုတဲ့ဆိုတဲ့မှာထောင်ချပြီးသားကအမှုရင်ဆိုင်နေတဲ့သူတွေကိုလွတ်ပေးရမှာပါ။အဲ့လိုလွတ်ပေးနိုင်တဲ့အခွင့်အလမ်းအစိုးရအနေမှာရှိပါတယ်။ဒီနိုင်ငံရေးကတက်ချွတ်လှုပ်ရှားသူတွေဆိုတာကလွတ်လပ်မှုအတွက်ဒီမိုကရေစီတောင်းတဲ့အတွက်ရည်ညွှန်းချက်ချက်အခွင့်အရေးအတွက်ကိုတိုက်ပွဲဝင်နေတဲ့ထိန်းသိမ်းခံရတာပါ။တချို့ကတော့လူသိနေတာရှိမှာတချို့ကတော့လူသိနေတာရှိမှာပဲ။ဒါပေမဲ့လူသိနေတဲ့သူကဟိုကြွေးပြီးတော့လွတ်ပေးရတယ်လို့မဟုတ်ပဲ။အကုန်လုံးကိုတန်းတူလွတ်ပေးတင်တယ်လို့ကျွန်တော်ပါတယ်။ဥမာဒီစိုးရလက်ထက်တဲ့အကစီထိန်းသိမ်းကံနေရတဲ့တရင်တိုင်းသားတွေရှိမယ်။တချို့ဒီကချင်မကလူတွေတချို့ရှိပါမယ်။အဲ့တော့ ABS တွေနဲ့ပတ်သက်ပြီးတော့ဟိုထောင်ချက်ကံနေရတဲ့သူတွေတချို့လည်းရှိနေပါသေးတယ်။အဲ့လိုလူက20ကျော်လောက်ကိုရှိပါသေးတယ်။ဒါအရင်စိုးရလက်ထက်အဆက်ဆက်ကနေပြီးတော့ထိန်းသိမ်းကံပြီးတော့ကုထိမလုပ်သေးတာပေါ့
။ဒီနေ့ပေါ့နော်လူငင်းချမ်းသာခွင့်ရတဲ့ဒီနိုင်ငံအကျဉ်းသားတွေထဲမှာဆိုရင်ဒီမတရားအသင်အဥပဒေပုံမှန်ဆက်ခွန်တင်တယ်ပေါ့နော်။တရားစွဲခံရတဲ့သူတွေပါဝင်တယ်လို့ကြားရပါတယ်။တခြားပေါ့နော်ဘလို့ပုံမှန်တွေနဲ့တရားစွဲခံထားရတဲ့သူတွေပြန်လွတ်လာတာမျိုးရှိပါသလဲရှင်။
အခုပုံမှန်9ခါခွေးတို့ပုံမှန်16တို့48တို့29တို့ဒါရင်းနဲ့ပတ်သက်ပြီးတော့အဖမ်းခံထားတဲ့သူတွေပြန်လွတ်လာတာကိုတွေ့ရပါတယ်။နောက်တစ်ခုကဒီသူတို့ပြန်လွတ်တယ်ပုံမှန်16တင်းနဲ့ပြန်လွတ်တယ်ဆိုတဲ့အထက်မှာကိုကတိုက်ပွဲနဲ့ဆက်နွယ်ပြီးတော့အဖမ်းခံတဲ့သူတွေတချို့လည်းပြန်လွတ်တယ်လို့ကျွန်တော်တို့ကြားသိရပါတယ်။ဒါပေမဲ့ကိုကမကလူတွေတို့လွတ်ပြီးတဲ့အခါကျတော့ရခိုင်ကိစ္စမှာအဖမ်းခံထားတဲ့ရခိုင်တိုင်းရင်းသား16တင်းနဲ့အဖမ်းခံထားတဲ့သူတွေကိုတော့ပြန်လွတ်တာမျိုးကိုကျွန်တော်တို့မတွေ့ရပါဘူး။ဆိုတော့ဒီတိုင်းသားတွေကြားထဲမှာလည်းသူကောက်ချွေးရေးစနစ်ပုံစံမျိုးသုံးပြီးတော့လွတ်ပြီးနေတာတော့လည်းတွေ့ရတယ်။ဆိုတော့ဒါကမလုံတဲ့တဲ့ကိစ္စတစ်ခုပါပဲ။
ဒီနိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးဖွဲ့ AABB အနေနဲ့လည်းပေါ့နော်ဒီနိုင်ငံရေးကျင်းသားတွေကိုပြန်လွတ်မြောက်ဖို့ပေါ့နော်အစဉ်တစိုက်တောင်းဆိုမှုတွေရှိခဲ့တဲ့အဖွဲ့ဖြစ်တယ်အခုပေါ့နော်လက်ကျန်နိုင်ငံရေးကျင်းသားတွေထပ်မံပြီးတော့လွတ်မြောက်ဖို့အတွက်ကဘယ်လိုဆက်လက်ဆောင်ရွက်သွားဖို့တွေများရှိမလဲရှင
်ကျွန်တော်တို့ဒီလိုအပ်ရင်လိုအပ်သလိုဒီနည်းပညာပိုင်းရအစိုးရကိုပူးပေါင်းဆောင်ရွက်နေတာတွေရှိပါတယ်အဲ့လိုပဲအခြားနိုင်ငံရေးပါတီတွေကိုလည်းနည်းပညာပိုင်းရပူးပေါင်းဆောင်ရွက်တဲ့မျိုးတွေရှိနေပါတယ်ဆိုတော့ရှေ့ဆက်ပြီးတော့လည်းဒီအစိုးရပိုင်းနဲ့ကောနောက်တချို့ဒီစုတော်အမတ်တွေနဲ့ကောနည်းတက်ပူးပေါင်းဆောင်ရွက်ပြီးတော့ဒီလူတွေအများဆုံးလွတ်မြောက်ဖို့အတွက်လည်းနောက်ထပ်ဒီလူမျိုးတွေမဖြစ်အောင်ကာကွယ်နိုင်မှုအတွက်ဥပဒေတွေကိုပြင်ဆင်ဖို့ကျွန်တော်တို့ဆက်ပြီးကြိုးစားကြမှာပါ။နောက်ထပ်လာမယ့်အစိုးရနဲ့သမရကတကယ်ပြည်ပြည်ဝဝနိုင်ငံတော်စီမံခန့်မှန်းပိုင်နေရှိတယ်ဆိုလို့ရှိရင်ဒီအစိုးရကနိုင်ငံရေးအကျဉ်းသားလွတ်တော်ရေးကိုနံပါတ်1အနေနဲ့လှုပ်ဆောင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်။ဒါဆိုနိုင်ငံရေးအကျဉ်းသားလွတ်တော်ရေးကိစ္စကအခုလက်ရှိရှိနေတဲ့2000ပြည်ပြည်ဝအခြေခံဥပဒေရဆိုလို့ရှိရင်ကျွန်ကျူကြီးနဲ့ပတ်သက်နေပြီးတော့သမရကဆုံးဖြတ်ခွင့်မရှိဘဲနဲ့တော်ဝဲဥပဒေချုပ်နဲ့ပြည်ထောင်စုဝန်ကြီးကနေဆုံးဖြတ်နေတဲ့အနေအထားမျိုးဆိုလို့ရှိရင်တော့နောက်ထပ်လာမယ့်အစိုးရတို့ကအခက်အခဲများဖြစ်နေနိုင်ပါတယ်ဒီလိုပြဿနာတွေကိုဖြေနိုင်အောင်ဖြေရှင်းဖို့ဆိုလို့ရှိရင်ကာဝေးဥစည်းချုပ်နဲ့ဒီရေးဝန်ကြီးကနိုင်ငံတော်သမ္မတနဲ့အပူပေါင်းဆောင်ရွက်ဖို့လိုပါလိမ့်မယ
်အငယ်ဒီသမ္မတဦးသိန်းစိန်တက်တန်းအတွင်းမှာပေါ့နော်နောက်ကျန်နေတဲ့နိုင်ငံရေးအကျဉ်းသားတွေထပ်ပြီးတော့လွတ်မြောက်လာမယ့်အနေအထားရှိလားဒါမှမဟုတ်ပေါ့နော်အခုတစ်ချိန်လွတ်တာဟာနောက်ဆုံးအချိန်ဖြစ်နိုင်မလားအငယ်ဘယ်လိုများမှန်းပါလဲရှင်
အဲ့တော့ကာဝေးဦးစည်းချုပ်နဲ့ဒီရေးဝန်ကြီးပေါ်မှာပုံပြီးမူတည်လိုက်ပါတယ်။ကျွန်တော်ကဦးသိန်းစိန်နဲ့ကျွန်တော်တို့ဆက်ဆံကြည့်ရတော့ဆိုလို့ရှိရင်ဦးသိန်းစိန်ဘက်ကဟိုလွတ်ပေးခြင်းနဲ့စိတ်ဆန္ဒမျိုးရှိနေတာမျိုးကိုကျွန်တော်တို့ခံမှန်းလို့ရနိုင်ပါတယ်။ဒါပေမဲ့ကျွန်တော်ရှိပေါ်သေးကိုအခြေခံဥပဒေကကျွန်တော်ရဲ့ကောင်စီအဖွဲ့ကိုကြော်လို့မရနိုင်တဲ့အနေအထားမျိုးတွေလည်းရှိနေပါတယ်။အဲ့ဒီအတွက်သူ့အတွက်တော့အခက်အခဲများကြီးဖြစ်နေမှာပါ။
လက်ရှိအစိုးရက9နှစ်တက်တန်းအတွင်းနိုင်ငံရေးသမားတွေနဲ့ပတ်သက်ပြီးတော့ဗောနော်အစိုးရရဲ့ကင်တွယ်ဖြည့်ရှင်းခဲ့မှုတွေအပေါ်အငယ်ဘလူများပြောချင်ပါလေ။နောက်အစိုးရတက်တန်းမှာရောဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဗောနော်လွတ်လပ်စွာလှုပ်ဆောင်ခွင့်အတွက်ပေါ့အစိုးရဘက်ကဘလူခွင့်ပြုပေးဖို့လိုတယ်လို့များအငယ်တို့မြင်ပါတယ်ရှင်။
အဓိကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့လိုပါတယ်နိုင်ငံတော်သမ္မတမှာလုပ်တဲ့ငွေအခြေရှိဖို့လိုပါတယ်နိုင်ငံတော်သမ္မတနဲ့အစိုးရမှာလုပ်တဲ့ငွေအခြေမရှိဘူးဆိုလို့ရှိရင်ဘယ်လိုလိုမျိုးပဲဒီအစိုးရအဖွဲ့ဖြစ်လာပလိမ့်မယ်ပေါ့ကြီးကြီးပေါ်ပေါ်အကောင့်ထဲပေါ်လဲမှုအရန်ခတ်ပါလိမ့်မယ်ဒါတော့လူမျိုးရေးဆိုင်ရာကိစ္စတွေကိုအစိုးရကစီမံခန့်ခွဲနိုင်ခွင့်အဲ့ဒါကိုရဖို့လိုပါတယ်ဒီဥတိန်ဆိုင်နဲ့အစိုးရအဖွဲ့မှာလုပ်တဲ့ငွေအပြည့်ပေါ်မရရှိခဲ့ပါဘူးအဲ့လိုမရရှိတဲ့အတွက်တချို့ကိစ္စတွေမှာဖြည့်ရှင်းခြင်းပဲဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စတွေပေါ်ပေါက်ခဲ့ပါတယ်ဥပမာဒီနိုင်ငံရေးကျင်းသားကိစ္စဆိုလို့ရှိရင်ဒီဥပဒေလက်ထက်မှာလက်ကျန်နေတဲ့ကျန်းသားစစ်တေးကော်မတီဆိုပြီးဖွဲ့စည်းတုံ့ဆောင်နေတာရှိပါတယ်။ဆိုတော့အဲ့လိုဖွဲ့စည်းတဲ့အချိန်မှာကျွန်တော်တို့ဒီအစိုးရအဖွဲ့အဝင်ကြီးတွေနဲ့ကျွန်တော်တို့နေတက်တက်လှုပ်ဆောင်ခွင့်ရတယ်။အဲ့လိုလှုပ်ဆောင်ခွင့်ရတဲ့ဆိုပေမဲ့ဒီတက္ကနာကြီးတစ်ခုလုံးကိုပြီးဆုံးအောင်ဖြည့်ရှင်းနိုင်တာမျိုးတွေရှိတယ်။နောက်တစ်ခုက2015ခုနှစ်မှာပဲဒီလက်ကျန်နေတဲ့ကျန်းသားစစ်တေးကော်မတီကိုဖြတ်သိမ်းပြီးတဲ့အခါကျတော့ပြည်ထောင်ဝင်ကြီးကဥက္ကဋ္ဌအဖြစ်နဲ့ဆောင်ရွက်တဲ့လက်ကျန်နေတဲ့ကျန်းသားစစ်တေးကော်မတီကိုထပ်ပြီးတော့ဖွဲ့ပါတယ်။အဲ့လိုဖွဲ့တဲ့အခါမှာ ABB လို့ဖွဲ့လို့နဲ့တခြားဒီ Civil Society ပေါ့ရဲ့ဖက်အခြေကူလူမှုဖွဲ့စည်းကိုခြံလက်ခဲ့တာမျိုးတွေရှိတယ်။ပြီးတော့အဲ့ဖွဲ့ကိုဖွဲ့ထားပြီးတော့အခုချိန်ဒီဘာတစ်ခုမှအလုပ်လုပ်တာမျိုးကိုအစိုးရကလည်းငွေရစားကျွန်တော်တို့မတွေ့ရပါဘူး။အလုပ်လုပ်တာမျိုးကိုမတွေ့ရပါဘူး။ဒါကကြတော့တမရရဲ့ဒီလက်အောက်ထဲအဖွဲ့စည်းကဒီနေ့လက်အောက်ထဲကိုရောက်တော့ပြီးတဲ့အခါမှာအဆက်မဝင်တဲ့ဟာမျိုးကိုကျွန်တော်တွေ့ရပါတယ်။ဒါကနိုင်ငံရေးကျင်းသားကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းရမယ့်ပြဿနာတစ်ခုပေါ့မပြီးဆုံးနိုင်တာဒီဒီဟာချက်မပြီးဆုံးနိုင်တာလို့ကျွန်တော်တို့ပြောလို့ရပါတယ်။
အကယ်၍များပေါ့နော်ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့သမရကိုယ်တိုင်ကကင်တွယ်ဖြည့်ရှင်းနိုင်မှုအားကောင်းမယ်ဆိုရင်တော့ဒီနိုင်ငံရေးကျင်းသားတွေလွတ်မြောက်ခွင့်ဟာပို့ပြီးတော့အားကောင်းလာနိုင်မယ်လို့အင်္ဂလိပ်လိုယူဆတဲ့သဘောပေါ့နော်
ဟုတ်ပါတယ်အစိုးရအဖွဲ့မှာလုပ်ပိုင်ခွင့်စီမံခန့်ခွဲပိုင်ခွင့်အပြည့်အဝရှိနေဖို့လိုပါတယ်အခုကအပြည့်အဝမရှိတဲ့အခါကျတော့ကျွန်တော်တို့ကအစိုးရရုံပဲအပြည့်တင်နေလို့မရတော့ပါဘူးဆိုတော့ဘာကြောင့်အစိုးရကအကောင့်တွေပေါ်ခွင့်မရှိတာလဲဘယ်ဟာတွေအားနည်းချက်ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့ပြန်ဆန်းစစ်ဖို့လိုတယ်အဲ့ပြန်ဆန်းစစ်ပြီးတဲ့အခါကျတော့နောက်တက်လာတဲ့အစိုးရကျလို့ရှိရင်ဒီလိုအားနည်းချက်ဒီမဖြစ်အောင်အဲ့အစိုးရကိုပတ်မိုးဖို့လိုပါတယ်
အငယ်အခုလိုဖြစ်ပြီးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါတယ်